ကချင်းပြည်နယ်မှာတရံစာတတူဖော်မှုကြောင့်သဘာဝပတ်ဝန်းကျင်ပျက်စီးပြုံးတိလာတာကိုအစိုးရသာမကအဖွဲ့အစည်းအသီးသီးကပါကာကွယ်တားဆီးပေးဖို့ကမ္ဘာပတ်ဝန်းကျင်ထင်းသိမ်းရေးနေ့အထိမ်းအမှတ်အဖြစ်ဖားကန့်မြို့နယ်ဒွန်ပန်ကျေးရွာမှာကျေးရွာ၅ရွာကစုပေါင်းအခမ်းအနားကျင်းပခဲ့ပြီးတော့တောင်းဆိုလိုက်တာပါ။ရွှေမြေရှားတတုပါဝင်တရံစာတထုတ်လုပ်မှုတွေကြောင့်ထိခိုက်မှုတွေများလာတာကြောင့်အခုလိုတောင်းဆိုရတာလို့လည်းလှုပ်ရှားမှုမှာပါဝင်သူတွေဒေသခံတဦးကပြောပါတယ
်။ရွှေတူရှင်အားဖြင့်ဟိုရီအတူရှင်အားဖြင့်ပြင်းသူရှင်အားဖြင့်ဒီတော့သူရှင်အားဖြင့်ဒီတဘာဝပဝန်းကျင်နဲ့တိတော်ဒီချုံကြီးလာတဲ့အတွက်ကြောင့်မို့ကျွန်တော်တို့ဒေတာတွေကခါတိုင်းကတော့ဒီပူနွေးတလောက်ပဲရှိတယ်လူတွေနေနိုင်တယ်အခုကျတော့ဒီပူလောင်တဲ့အဆင့်ရောက်သွားတဲ့ခါကျတော့လူတွေကမချမ်းမာတဲ့လူကတည်သွားတယ်ချမ်းမာတဲ့လူကမချမ်းမာလာတော့ဘူးပြီးတော့ဒီ trick ဆန်တွေကလည်းပဲရောဂါပြဖြစ်ပြီးမှပူပြီးမှတည်သွားကြတာများတာပေါ့အဲအဲ့ဒါမျိုးကြီးဖြစ်တဲ့အတွက်ကြောင့်မို့သက်ဆိုင်ရာအစုရဘယ်အစုရပဲဖြစ်ဘယ်အဖွဲ့အစည်းရပဲဖြစ်ဒီအာဏာပိုင်ကပဲဖြစ်ဖြစ်ကျွန်တော်တို့ရဲ့တဘာဝပေါ့ရောက်နေတဲ့ပါကွယ်ရှောင်းရှောင်းခင်းခင်းပေးပါလို့ကျွန်တော်တို့အောက်ဆိုရဲလို့
ဒီကနေ့ဖားကန့်မြို့နယ်ဒွန်ပန်ရွာမှာကျင်းပတဲ့ခန်းနာကိုဒွန်ပန်လဝါဒွန်ဘွန်ခွန်ဆိုင်ယန်မန်ပန်ရွာကကျောင်းသားကျောင်းသူတရာအပါအဝင်လူ350လောက်ပါဝင်ခဲ့တာပါအခမ်းအနားပြီးတဲ့နောက်မှာတော့ကျေးရွာအသီးသီးမှာတစ်ပင်ရာနဲ့ချီစိုက်ပျိုးခဲ့ကြောင်းပြောပါတယ်။လွန်ခဲ့တဲ့နေ့ကဒွန်ပန်ကျေးရွာအနီးမှာရွှေတူးဖော်တာကြောင့်ကျေးရွာစကြက်မြင်တဲ့လေယာတွေအပြင်တောက်သုံးရီအဖြစ်အသုံးပြုရတဲ့ခမာချောင်းလဲထိခိုက်ခဲ့ရပါတယ်။ဖားကန့်မြို့နယ်အတွင်းကြောက်စင်းတူးဖော်တာကြောင့်ဥရုချောင်းပြက်စီးပြီးမိုးရွာဒီမှာနှစ်စင်လိုရေကြီးရေရှမ်းတာတွေဖြစ်နေတယ်လို့နွန်ကန်ပြူတာကြောင့်လူသေဆုံးတာတွေလည်းမကြာခဏဖြစ်နေရကြောင်း KDNG ခေါ်ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်အဖွဲ့ကကုစားကြီးကထောက်ပြပါရယ်အထူးသဖြင့်ရွှေတူးဖော်တာကြောင့်ကချင်ပြည်နယ်အတွင်းမှာရှိတဲ့မြစ်ချောင်းတွေရဲ့90ရာခိုင်နှုန်းဟာမာဂျူရီခေါ်ဗရားစိတ်တင့်နေရကြောင်းလည်းဆက်ပြောပါရယ
်ကချင်ပြည်နယ်မှာရှိရှိတဲ့မြစ်ချောင်းကျင်းအိုင်90ရာခိုင်နှုန်းလောက်အားလုံးရွှေတူးဖော်ပြီးဒီမာဂျူရီစစ်ဖြစ်တာဟာလေအရေချိုးညံ့ညံ့နေတာဟာတော့ဒီရေထဲမှာရှိတဲ့ဟာငါးကသာအားလုံးကြောက်ပွင့်နေပါဖြစ်လာတာဟာလေဒါတော့ဒီဒူရဲစားတုံးတဲ့ဟာဒီချောင်းကိုအိုက်ထရပဲညာတော့အချင်းစားတို့ကြဟာရှိရဟာဒီဒီမချူရီအဆက်ဒီတပေါပုံးချင်းဖြစ်စည်းမှုတွေတော်တော်ဖြစ်နေတော့ဘုနာစားတိကျပြောလို့ရတာဟာကချင်ပြည်နယ်မှာရှိရှိတယ်များဒီချောင်းကိုအိုက်တော့ပိုးဆရာရခိုင်တော့အားလုံးစီးနေပြီးဆိုရအခြေအနေဖြစ်တာပေါ့
ရဲအခေါ်မြေရှားတထုကိုတော့ကချင်ပြည်နယ်တရုတ်ပြည်နယ်ဇက်ဒေသဘက်မှာအများဆုံးတူဖော်နေပြီးတော့တပေါပုံးဝင်ချင်းထိခိုက်တာကြောင့်မြေပြူရာရေကြီးတာတွေဖြစ်တဲ့သတင်းတွေကြားသိရပေမဲ့တိကျတဲ့သတင်းအချက်အလက်စုဆောင်းတာကိုတော့KDNG အနေနဲ့မဆောင်ရွက်နိုင်သေးကြောင်းပြောပါတယ်။ကချင်ပြည်နယ်က The 74 Media သတင်းဌာနကတော့ချီပွေမြို့နယ်ပန်ဝါမှာဒီလ၄ရက်နေ့မနက်ပိုင်းကမြေရှားတပ်ထုတူးဖော်တဲ့လုပ်ငန်းခွင်မှာမြေပြိုလာကြောင်းလူ20ကျော်သေဆုံးကြောင်းရုပ်အလောင်းတွေကိုမဖော်ယူနိုင်သေးတာကြောင့်စီးရင်အတိအကျမသိရသေးကြောင်းသတင်းဖော်ပြထားပါတယ်။မေလ29ရက်နေ့ကလည်းချီပွေမြို့နယ်ပန်ဝါမှာမိုးတီးထန်ပြီးမြေပြိုလာကြောင်းမြေရှားတပ်ထုလက်ကွက်ကလူငယ်တယောက်သေဆုံးခဲ့ရပါတယ်။မေလာကုံပိုင်းကတော့ချီဝေမြို့နယ်တောင်ကြချောင်းရီကြီးတာကြောင့်နေရင်အချို့မျောပါပြီးတော့အမျိုးသမီးတဦးသေဆုံးခဲ့ရတယ်လို့စစ်ဆောင်စခန်းကအိမ်တောင်စု400ကျော်ဟာတောက်သုံးရီနဲ့ရိတ်ခါအခက်ခဲတွေတွေ့ကြုံနေရပါတယ်